2022ခုနှစ်တနှစ်တာကာလအတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်ပြည်တော်လှန်ရေးပူးပေါင်းတပ်တို့ကြားမှာတိုက်ပွဲပေါင်း342ပွဲဖြစ်ပွားခဲ့ပြီးတော့နှစ်ဖက်အထိခိုက်တွေလည်းရှိခဲ့တယ်လို့ KNDF ကထုတ်ပြန်ပါတယ်။လက်နက်ကြီးနဲ့လေကြောင်းအလွန်ကျွံတိုက်ခိုက်မှုတွေကြောင့်အရက်သားထိခိုက်မှုတွေတေဆုံးမှုတွေရှိခဲ့ပြီးတော့အရက်သားတွေအတွက်အလုံးကြုံမှုတွေကင်းမဲ့လာစေတယ်လို့ KMDF တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းပေးပို့ချက်ကိုတော့မန်းမြဒဇင်အောင်ကတင်ဆက်ပေးထားပါတယ်။
ကရင်နီမျိုးသားများကာကွယ်ရေးတပ် KNDF ကရင်နီတပ်မတော် KA အပါအဝင်တခြားပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမှာတနစ်တာအတွင်းတိုက်ပွဲပေါင်း342ကြိမ်ဖြစ်ပွားခဲ့တဲ့အကြောင်းနဲ့စစ်ကောင်စီဘက်ကလက်နက်ကြီးအလွန်ကျွံအသုံးပြုပစ်ခတ်တဲ့အပြင်လေကြောင်းတိုက်ခိုက်မှုပေါင်းအချိန်ရေ150ကြိုထက်မနည်းပြုလုပ်ခဲ့တယ်လို့ KNDF ကဒီကနေ့ထုတ်ပြန်ပါတယ်ဒီတိုက်ပွဲတွေအတွင်းမှာ KNDF တပ်ဖွဲ့ဘက်က65ဦးသေဆုံးခဲ့ပြီးတော့စစ်ကောင်စီဘက်ကတော့969ဦးသေဆုံး93ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းထုတ်ပြန်ပါတယ်စစ်သုံးပန်း12ဦးဖမ်းဆီးရမိပြီးလက်နက်ငယ်33လက်လက်နက်ကြီး9လက်နဲ့ခဲယံအမြောက်အများကိုလည်းသိမ်းဆီးရတဲ့အကြောင်းနဲ့တပ်မ66အပါအဝင်နေမြေကန်တပ်ရင်းကစစ်ကောင်စီတပ်သား9ဦးဟာ CDM ပြုလုပ်ခဲ့တယ်လို့ KNDF ရဲ့ထုတ်ပြန်ချက်ကဖော်ပြပါတယ်တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကဥတီယာမရှိလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်ခဲ့တာကြောင့်အရက်သားပြည်သူ73ဦးသေဆုံးပြီး64ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောထားပါတယ်။နေအဆောက်အဦ68လုံးအပါအဝင်ဘာသာရေးအဆောက်အဦ4လုံးဇီဒီတစုထိခိုက်ပျက်စီးခဲ့တယ်လို့လည်းပြောပါတယ်။ဒီပြောကြားချက်တွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုမေးမြန်းမှု VOA ကဆက်သွယ်လို့မရပါဘူး။KNDF ဗဟိုပြန်ကြားရေးတာဝန်ခံတဦးကတော့စစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံအရက်သားတွေဖို့မလုံးမချုံအခြေအနေတွေကြုံခဲ့ရတယ်လို့ပြောပါတယ်
။ဒီဖြစ်ပေါ်တော့ဒီစစ်ကောင်စီကဒါလက်နက်ကြီးတွေနဲ့တောက်လျှောက်ပေါ့နော်တော်တော်အဆမဆန်ဖြစ်တာပေါ့နော်ဆိုတော့အဲ့လိုခါမျိုးမှာကျွန်တော်တို့ဒီဒီအနေနဲ့ကတော့ဒါဝင်ပေါ့နော်စစ်ချောင်းစခန်းတွေမှာနေတာဒီဖြစ်မလုံးချုံတော့ဘူးပေါ့နော်အဓိကတော့ကျွန်တော်တို့ဒီစစ်ကောင်စီရဲ့ဒီလေကြောင်းတိုက်ခိုက်မှုတွေလည်းမြန်မာကမှုတွေကြောင့်ရောမြန်မာတော်လေးကိုဒီပြည်သူတွေအတွက်ကောနေထိုင်ဖို့တော်လေးကိုဆိုရင်ရတဲ့အနေထားမျိုးဖြစ်တယ်
လွိုက်ကော်မြို့နယ်ကုန်းတာရွာကန်တူကတော့လက်နေကြီးပြစ်ခတ်မှုကြောင့်အမြဲတမ်းထိတ်လန့်နေရတဲ့အကြောင်းအခုလို့ပြောပါတယ
်ဒီမှာဦးတီယာမရှိဘူးသူကြားချင်တဲ့နေရာကြားရဲဆိုတော့ကျွန်တော်တို့လည်းဒီတတိအနေထားရှိရတော့ဗောနော်အရင်ကလည်းကျွန်တော်တို့ရွာဆိုလည်းလက်နေကြီးခဏခဏကြောက်ကူတဲ့အချိန်မှလည်းပါတယ်လူဆိုတော့ဟိုတူတင်ပြင်ဆင်ထားတဲ့အနေနဲ့ဟိုလက်နေကြီးအတန်ကြာပြီဆိုတော့လည်းဟိုလက်စိတ်ပိုင်းဆန်လုံးချုံမှုလို့မရှိဘူးဗောနော်အဲ့လိုဖြစ်နေတယ်ဗောပြဟုတ
်အခုလာမယ့်နှစ်အတွင်းမှာပို့ပြီးတော့ထိရောက်တဲ့စစ်စင်ရေးဖော်ဆောင်မယ်လို့လည်း KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူကပြောပါတယ်
ကျပ်ပုံကောင်းတဲ့ကြားဘောနော်ဒီစစ်စင်ရေးတွေပို့ထိရောက်တဲ့စစ်စင်ရေးတွေတော့ကျွန်တော်တို့ဆက်ပြီးတော့စစ်ကောင်စီတောက်တိုက်ခိုက်တာတွေလွတ်တော်မှာဖြစ်ပါတယ်ကျွန်တော်ဒီလွတ်နိုင်ဖို့ solution ဒါဘောနော်ဒီဒီရဲ့ပူပေါင်းမှုထောက်ခံမှုအားပေးမှုတွေကလည်းဆက်လက်လိုအပ်နေသေးတာဘောနော်နောက်တစ်ခုကကျတော့ကျွန်တော်တို့တော်လိုင်းရေးမှာဥဆောင်ပါဝင်တဲ့ဟို NGO လို့အစိုးရကနေပြီးတော့ဒါအဓိကကြောက်တဲ့စိတ်နဲ့လာတွေကိုဖွင့်နိုင်ပါမှကျွန်တော်တို့ပို့ပြီးတော့အေးအေးကအသာပြေးရတဲ့မျိုးတွေဖြစ်နိုင်မှာဖြစ်ပါတယ
်။နှွေဦးတော်လှန်ရေးနဲ့အတူပေါ်လာတဲ့ KNDF ကရင်နီအမျိုးသားများကာကွယ်ရေးတပ်ဟာကယားပြည်နယ်ဒေသခေါ်ကရင်နီပြည်ကိုအခြေခံပြီးလူငယ်တွေနဲ့အဓိကထားဖွဲ့စည်းထားပါတယ်။ဆီယနာတိမ့်မှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေကိုမြန်မာစစ်တပ်ကအကြမ်းဖက်နှိမ်နင်းခဲ့တဲ့နောက်ကယားပြည်နယ်တဝန်းနဲ့တခြားမြန်မာပြည်ဒေသအသီးသီးကတက်ကြွသူလူငယ်တွေနဲ့စုပြီးတော့ဖွဲ့စည်းခဲ့တာပါပြီးခဲ့တဲ့နှစ်အတွင်း KNDF နဲ့အတူ KA ကရင်နီတပ်ဖွဲ့တို့ပူးပေါင်းပြီးမြန်မာစစ်ကောင်စီတပ်တွေနဲ့ကယားပြည်နယ်ဒေသတော်တော်များများမှပြင်းထန်တဲ့တိုက်ပွဲတွေဖြစ်ခဲ့တာကြောင့်ဒေသခံတောင်ကနန်းလည်းစစ်ပြေးဒုက္ခတွေဖြစ်ခဲ့ရပါတယ်